อีโบลาไวรัสกู้เซ็ตพยานามุโกเถิ้งชุบโผไล่นาจินต้องยามะเฉ็ดတွေကိုမှန်မှန်ကန်ကန်ไล่นาလုံဆောင်မယ်ဆိုရင်အနောက်အာဖရိကမှာလူပေါင်း 4,500 ကျော်လို့တည်ဆုံးခဲ့ရပြီးဖြစ်တဲ့อีโบลาไวรัสกู้เซ็ตพยานามุโก4ลากနေ6ลาအတွင်းเถิ้งชุบနိုင်มาဖြစ်တယ်လို့အပြည်ပြည်ဆိုင်ရာချက်ချင်းนี้เนี่ยลาจันนี่အဖွဲ IFRC အကြီးအကဲကပြောဆိုလိုက်ပါတယ်อีโบลากู้เซ็ตခံထားရသူတွေကိုတီးခြားခွဲထားပြီးကုသမှုကောင်းကောင်းပေးမယ်နောက်อีโบลาเนี่ยเตซงยาตูริโกเลยอกาเปลี่ยนบัวหมู่ไม่ผิดเอาอกากวยก้องๆเนี่ยตะจูมั้ยส่วนเนาะดีเฉิงกาละอึดมาอีโบลาโกทิ้งฉုံနိုင်มาဖြစ်တယ်လို့အပြည်ပြည်ဆိုင်ရာချက်ချင်းကြီးเนี่ยလာချမ်းကြီးအဖွဲ IFRC ရဲ့အကြီးအကဲ LHAC ကဒီကနေ့ဗုဒ္ဓဟူးနေ့မှာတရုတ်နိုင်ငံတွင်သတင်းထောက်တွေကိုပြောဆိုလိုက်တာဖြစ်ပါတယ်อีโบลาไวรัสပြန့်နှံ့ကူးစက်မှုနောက်ဆုံးအခြေအနေတွေနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးချက်ထုတ်ပြန်ရမလားဆိုတာဒီကိုဆွေးနွေးနေကြတဲ့WHO ရဲ့အရေးပေါ်ကော်မတီအစည်းအဝေးကျင်းပနေချိန်မှာအပြည်ပြည်ဆိုင်ရာချက်ချင်းကြီးနဲ့လာချမ်းကြီးအဖွဲ့အကြီးအကဲရဲ့အခုပြောဆိုချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဒီဆွေးနွေးပွဲကတော့တရက်နှစ်ရက်လောက်ကြာမယ်လို့ခန့်မှန်းရပြီးအစည်းအဝေးပြီးမှ WHO ကဆွေးနွေးပွဲရလဒ်ကိုအသေးစိတ်ထုတ်ပြန်ဖို့လည်းရှိပါတယ်။ American ဆေးဝါးကုမ္ပဏီ Johnson & Johnson ကဒိမတ်ကျန်းမာရေးကုမ္ပဏီဘာဗရာနိုဒစ်နဲ့ပူးပေါင်းပြီးဇန်နဝါရီလမှာစတင်ဆန်းသတ်ဖို့အစီအစဉ်နေတဲ့အီဘိုလာကာကွယ်ဆေးဝါးတိုးတက်ဖြစ်ထွန်းလာရေးအတွက်ဆောင်ရွက်နေတယ်လို့ပြောဆိုလိုက်ပါတယ်။ကာကွယ်ဆေးကတော့နှစ်လချားပြီးနှစ်ကြိမ်ထိုးရမှာဖြစ်တယ်လို့လည်းကုမ္ပဏီကပြောဆိုပါတယ်ရှင်။